အလုသမဝန်ကြီးဟောင်းဒွန်ပဲရစ်ကိုဒီမိုကရက်ပါတီဥက္ကဋ္ဌဖြင့်စနေနေ့ကရွေးချယ်တင်မြှောက်ခဲ့ပါတယ်ရွေးကောက်ပွဲမှာ Republican Party ကဒိုနယ်ထရမ့်အနိုင်ရသွားတာကြောင့် Democrat Party မျက်နှာမလာဘဲဖြစ်နေခြင်းမှာပါတီကိုအားကောင်းလာအောင်ပြန်လည်တည်ဆောက်ဖို့ကြီးလေးတဲ့တောင်းကိုသူထမ်းဆောင်ရတော့မှဖြစ်ပါတယ်။ Paris ဟာသမ္မတ Obama လက်ထက်မှာဝန်ကြီးအဖြစ်တာဝန်ထမ်းခဲ့သူဖြစ်ပြီး Minnesota ပြည်နယ်အောက်လွှတ်တော်အမတ် Kate Ellison နဲ့အကြိတ်နဲ့ရှင်ပြန်ခဲ့ရတာဖြစ်ပါတယ်။ Democratic Party ဥက္ကဋ္ဌအဖြစ် Paris ကိုရွေးချယ်လိုက်တဲ့အတွက်ပထမဦးဆုံးသောလက်တင်အနယ်ဝါဒဦးကိုဒီရာထူးအတွက်ရွေးချယ်လိုက်တာဖြစ်ပြီးထောက်ခံမဲ235မဲကန့်ကွက်မဲ200နဲ့သူကအနိုင်ရရှိလိုက်တာဖြစ်ပါတယ်။ပါတီဥက္ကဋ္ဌအဖြစ်သူအနိုင်ရပြီးချင်းမှာပဲပဲရစ်ကသူ့ရဲ့ပြိုင်ဘက်အဲလီဆင်ကိုပါတီဒုဥက္ကဋ္ဌအဖြစ်ရွေးချယ်ကြောင်းကြေညာခဲ့ပြီးသူ့ရွေးချယ်မှုကို DNC ပါတီအဖွဲ့ဝင်တွေကလက်ခံခဲ့ကြပါတယ်။